VOA မြန်မာပိုင်းရဲ့သတင်းတွေနဲ့ညာဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။2022ခုနှစ်ဘီဂျင်းဆောင်းဟာရီအိုလံပစ်ပွဲကတော့ပြီးဆုံးသွားပြီ။တမျက်စိမအောင်မဲဝင်ပြိုင်ခွင့်ရခဲ့တဲ့ရုရှားနိုင်ငံကစွန့်ရင်ပြစကိတ်အားကစားမဲ့တရုတ်နိုင်ငံအတွက်ရွှေတံဆိပ်ဆုခုပေးခဲ့တဲ့အမေရိကန်နိုင်ငံဘွားချန်ပီယံလက်ဗလာနဲ့အိမ်ပြန်ခဲ့ရတဲ့အမေရိကန်ကအထင်ကြီးအေ့စ်နင်းရှောစီသမားဆရာလူပြောများစရာအကြောင်းအရာတွေနဲ့ဆောင်းဟာဒီအိုလံပစ်ပွဲကိုတနင်္ဂနွေနေ့မှာအဆုံးသတ်လိုက်တာပါ။တရုတ်အစိုးရကတင်ကျပ်လို့နဲ့ကိုဗစ်ကန့်သတ်ချက်တွေနဲ့အားကစားပွဲကိုကျင်းပခဲ့တာဖြစ်ပေမဲ့လို့2022ခုနှစ်ဆောင်းဟာဒီအိုလံပစ်ပွဲအောင်မြင်စွာကျင်းပနိုင်ခဲ့တယ်လို့ပြောနိုင်ပါတယ်။ပွဲအတွက်လိုအပ်တဲ့နှင်းတွေအလုံးလုံးမကျခဲ့တာကြောင့်နှင်းအများစုကတော့တဘာဝနှင်းတူတွေနဲ့ဖန်တီးခဲ့ရတာပါ။ပြီးခဲ့တဲ့နှစ်ကျော်ကကိုဗစ်ပိုးစတင်တွေ့ရှိရာတရုတ်နိုင်ငံမှာအိုလံပစ်ပွဲကျင်းပတာဖြစ်ပေမဲ့ကြီးမားတဲ့ပြဿနာတွေသိမ်းမရှိခဲ့ပါဘူး။ဒါပေမဲ့လည်းတရုတ်အစိုးရကအိုလံပစ်ပွဲကိုတင်းကျပ်လွန်းတဲ့အာဏာရဲနဲ့ကျင်းပတယ်ဆိုပြီးနိုင်ငံတကာကဝေဖန်တဲ့အတော်များများလည်းရှိပါတယ်။လူနည်းစုဝီဂါမွတ်စလင်တွေအပေါ်လူအခွင့်အရေးချိုးဖောက်နေပြီးဒီမိုကရေစီရဲ့တောင်းဆိုနေတဲ့ဟောင်ကောင်ကတက်ကြွလှုပ်ရှားသူတွေကိုတင်းကျပ်တဲ့မော်ဒာနဲ့နှိမ်နင်းနေတဲ့တရုတ်အစိုးရနဲ့လက်တွဲလုပ်ကိုင်နေဆိုပြီးအိုလံပစ်ကော်မတီကိုလည်းဝေဖန်ပြစ်တင်တာရှိနေပါတယ်။အနောက်နိုင်ငံအတော်များများကတရုတ်လူအခွင့်အရေးချိုးဖောက်မှုကိုတပိတ်မောက်တဲ့အနေနဲ့အစိုးရကိုယ်စားလှယ်အဖွဲ့ကိုဆေးလွတ်တာမျိုးရှိခဲ့ပေမဲ့လို့ပြန်ဝဲဝင်အားကစားသမားတွေကိုတော့ဆေးလွတ်ခဲ့တာဖြစ်ပါတယ်။